ကောင်းသွယ်ရေးမှာအမေရိကန်ပြည်ထောင်စုအခွင့်ကောင်းယူကောင်းပုံဖြတ်ခံနေရတဲ့ရက်တွေအဆုံးသတ်သွားပြီလို့သမ္မတဒေါ်နယ်ထရမ့်ကပြောဆိုပြီးတော့ EU နိုင်ငံတွေကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကတင်သွင်းတဲ့သမ္မတနဲ့အလူမီနီယံတွေအပေါ်တွင်းကုန်ခွန်တွေသတ်မှတ်လိုက်ပါတယ်။ဂျွန်ကတရနေ့တောက်ချာနေမှာစတင်အကျိုးဝင်တဲ့သတ်မှတ်ချက်အရအမေရိကန်ကိုတင်သွင်းတဲ့သမ္မတကို25ရာခိုင်နှုန်းအလူမီနီယံကို30ရာခိုင်နှုန်းတွင်းကုန်ခွန်ပေးရမှာဖြစ်ပါတယ်။အမေရိကန်ဘက်ကခုလိုလုပ်လိုက်တဲ့အတွက် EU ကိုတင်သွင်းနေတဲ့အမေရိကန်ကုမ္ပဏီစီးရီအပေါ်လဲပြန်ပြီးတော့သွင်းကုန်ခွန်ကောက်မယ်လို့ EU ကတုံ့ပြန်လိုက်ပါတယ်။အဖွဲ့ဝင်28နိုင်ငံနဲ့တိုင်ပင်ဆွေးနွေးပြီးဘယ်လိုတုံ့ပြန်မယ်ဆိုတာကိုဂျွန်လမကုန်ခင်ကြေညာမယ်လို့ဥရောပသမဂ္ဂကုန်သွယ်ရေးဆိုင်ရာကော်မရှင်နာမင်းကြီးဆစ်ဆီလီယာမဲလ်မန်စထရ ோம் ကပြောကြားခဲ့ပါတယ်
။ We have started the preparation for the so-called rebalancing measures. We will
နှစ်ဖက်ပြန်လည်ညီညွတ်စေတဲ့ဆောင်ရွက်မှုတွေလုပ်ဖို့ EU ကစတင်ပြင်ဆင်နေပါပြီ။မျှတပြီးချင်းချင်းတွက်ချက်တဲ့နည်းလမ်းနဲ့လာမယ့်သတင်းနှစ်ပတ်အတွင်းလှုပ်ဆောင်သွားမှာပါ
။နာမည်ကျော် American Truck ကုမ္ပဏီဖြစ်တဲ့ Harley Davidson Motorcycle တွေ၊ Levi's ရှင်းအဝတ်အထည်တွေ၊ Kentucky Bourbon အရက်နဲ့ Tennessee Whiskey အရက်တွေအပါအဝင်ဒေါ်လာဘီလီယံနဲ့ချီတန်ဖိုးရှိတဲ့ American ကုန်ပစ္စည်းတွေအပေါ် EU ကတွင်းကုန်ခွန်ချမှတ်မယ်လို့မျှော်လင့်ရပါတယ်။အလားတူပဲကနေဒါနိုင်ငံကလည်းအမေရိကန်ကုန်ပစ္စည်းတွေကိုတွင်းကုန်ခွန်ကောက်ခံမယ်လို့ကြေညာခဲ့ပါတယ်
။ We are imposing dollar for dollar tariffs for every dollar levied against Canadians by the US.
အမေရိကန်ဘက်ကကနေဒါပေါ်စီးကျကောက်ခံတဲ့ဒေါ်လာတိုင်းတွေကနေဒါကလည်းပြန်အခွန်ကောက်မှဖြစ်ပါတယ်။ဒါဟာဒေါ်လာ 16.6 ဘီလီယံဘူးလက်တုံပြန်မှုဖြစ်ပါတယ်။ဒုတိယကမ္ဘာစစ်ပွဲနောက်ပိုင်းကနေဒါဘက်ကအပြင်းထန်ဆုံးကုန်သွယ်ရေးဆိုင်ရာဆောင်ရွက်မှုတွေဖြစ်ပါတယ်။ပြင်းထန်တဲ့တုံ့ပြန်မှုညီမျှတဲ့တုံ့ပြန်မှုပဲဖြစ်ပါတယ်
။ကနေဒါနိုင်ငံသားရဲ့ဝင်ကြီးခရစ်စတီယာဖရီလန်တီညာခဲ့တာပါ။ကနေဒါဝင်ကြီးချုပ်ဂျက်စတင်ထရူဒိုကလည်းအမေရိကန်အစိုးရရဲ့လုပ်ရက်ကိုလုံးဝလက်မခံနိုင်ဘူးလို့ပြောကြားခဲ့ပါတယ်။အမေရိကန်ကိုတမနီဒုတိယအများဆုံးတင်ပို့နေတဲ့မက္ကဆီကိုနိုင်ငံကလည်းအမေရိကန်ကုန်ပစ္စည်းတွေအပေါ်တွင်းကုန်ခွန်ကောက်မယ်လို့စီးပွားရေးဝင်ကြီးအယ်ဒယ်ဖွန်ဆိုဝါဟာဒိုကကြေညာပါတယ်
။ Así es que hoy anunciamos que estaremos tomando acciones equivalentes.
ကုန်သွယ်ရေးနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုရဲ့ဆောင်ရွက်မှုနဲ့ညီမျှတဲ့ဆောင်ရွက်မှုတွေလုပ်သွားမယ်ဆိုတာကိုမက္ကဆီကိုကကြေညာပါတယ်
။ဝတ်သားပန်းသည့်စပစ်သည့် cheese နဲ့တမနိပြားတွေအပါအဝင်အမေရိကန်တင်ပို့တဲ့ကုန်ပစ္စည်းတွေအပေါ်သွင်းကုန်ခွန်ကောက်မယ်လို့မက္ကဆီကိုကပြောပါတယ်။အမေရိကန်အလုပ်အကိုင်တွေနဲ့အဓိကထောက်ကုန်လုပ်ငန်းတွေကိုကာကွယ်ဖို့တမနိအလူမီနီယံတွေအပေါ်သွင်းကုန်ခွန်ကောက်ခံဖို့လိုအပ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ဒါပေမဲ့အမေရိကန်ပြည်ထောင်စုအတွက်မဟာဗျူဟာအရအရေးကြီးဆုံးမဟာမိတ်နိုင်ငံတွေအပေါ်အခုလိုလုပ်တဲ့အပေါ်မှာသမ္မတထရမ့်ရဲ့ Republican Party တွေကအမတ်တွေအပါအဝင်လွှတ်တော်အမတ်တချို့ကလည်းဝေဖန်နေကြပါတယ်။အထူးသဖြင့်ပိုးကုံတွေအပေါ်အားထားနေရတဲ့ပြည်နယ်တွေရဲ့အမတ်တွေကပြင်းပြင်းထန်ထန်ဝေဖန်နေကြတာပါ။အရေးကြီးဆုံးကုန်သွယ်ဖက်နိုင်ငံတွေအပေါ်တွင်းကုန်ကုန်ကောက်တာမှားယွင်းနေသမ္မတလုပ်ပိုင်ခွင့်ကိုမတရားသုံးတာဖြစ်တယ်လို့အထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီဥက္ကဋ္ဌ Tennessee ပြည်နယ်အမတ် Bob Corker ကပြောကြားပါတယ်။ရန်သူတွေကိုဆက်ဆံတယ်လို့မဟာမိတ်တွေကိုဆက်ဆံလို့မရဘူးလို့ Nebraska ပြည်နယ် Republican အထက်လွှတ်တော်အမတ် Ben Sassy ကလည်း Twitter ပေါ်မှာရေးသားပါတယ်။ Tennessee ပြည်နယ်မှာအဓိကမော်တကားဆက်ယုံကြီး3ခုရှိပါတယ်။ Nebraska ပြည်နယ်ဆိုရင်လည်းဝက်နွားပြောင်းပဲပိဆက်တွေကိုအဓိကတင်ပို့နေတဲ့ပြည်နယ်တစ်ခုပါ။တခါ Bourbon အရက်ထုတ်တဲ့ Kentucky ပြည်နယ်ဆိုရင်လည်းအထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell ရဲ့ပြည်နယ်ဖြစ်တယ်လို့ Harley Davidson Motorcycle ထုတ်လုပ်တဲ့ Wisconsin ပြည်နယ်ကလည်းအလွတ်တော်ဥက္ကဋ္ဌပေါ်ရိုင်ယန်ရဲ့ပြည်နယ်ဖြစ်ပါတယ်။နိုင်ငံသားကသွေးနဲ့တမနီနဲ့အလူမီနီယံတွေကိုသုံးပြီးတော့ကုန်ကြောထုတ်လုပ်တဲ့လုပ်ငန်းတွေအနေနဲ့ဈေးတွေတက်ကုန်မှဖြစ်တာကြောင့်သူတို့စီးပွားရေးထိခိုက်မှာကိုလည်းစိုးရိမ်နေကြပါတယ်။အမေရိကန်ရဲ့မဟာမိတ်နိုင်ငံတွေအပြန်အလှန်သွေးကုန်ခွန်တွေစီးကျက်ကောက်ခံတဲ့အတွက်အမေရိကန်တွေရဲ့အသက်မွေးဝမ်းကြောင်းမှုကိုထိခိုက်လိမ့်မယ်လို့ Competitive Enterprise ကသုံးသပ်သူ Ryan Yang ကပြောပါတယ်
။ It'll create some uncertainty for sure besides the job losses which is going to have a lot of families asking
အလုပ်ပြုတ်တာတွေအပြင်မရေရာမှုတချို့ဖြစ်လာပါလိမ့်မယ်။အိမ်သားကဘယ်လိုပေးကြမလဲ။ဒီဘိုးမိဘိုးနှစ်ခုလုံးအတွက်မတက်နိုင်တော့လို့ဘယ်ဟာကိုပေးကြမလဲဆိုတော့ခက်ခဲတဲ့မိကုန်းတွေမိသားစုတော်တော်များများကြားမှာမေးစရာဖြစ်လာပါလိမ့်မယ်အဲ့ဒီအတွက်သမရကတာဝန်ခံရမှာဖြစ်ပါတယ
်တမနီနဲ့အလူမီနီယံတွေအပေါ်သွင်းကုန်ခွန်စီးကျက်တဲ့အတွက်အမေရိကန်တွေပေးရတဲ့အခွန်များသွားစေပြီးတော့စားသုံးသူတွေကုန်ထုတ်လုပ်သူတွေအလုပ်သမားတွေအတွက်ထိခိုက်တဲ့အကျိုးဆက်တွေဖြစ်လာလိမ့်မယ်လို့အထက်လွှတ်တော်ဗန်နာရေးကော်မတီဥက္ကဋ္ဌ Republican အမတ် Orrin Hatch ကလည်းပြောပါတယ်ရှင်